ပပရှင်များရှင်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ကသမရကတရားရွေးချယ်ခန့်အပ်ခွင့်ပြုထားတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဲ့ပုံမှန261ပြင်ဆင်ရေးဥပဒေမူကြမ်းကိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ဆွေးနွေးမှုတွေမှာထည့်သွင်းဖို့ပြည်ထောင်စုစွတ်တော်ကမနေ့ကပဲမဲခွဲဆုံးဖြတ်အတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းပြည်ထောင်စုအစိုးရကတရားခန့်အပ်မဲ့အစားတက်ဆိုင်ရာတိုင်းနယ်ပြည်နယ်စွတ်တော်တွေကခန့်အပ်ခွင့်ရဖို့ပြင်ဆင်မဲ့ဥပဒေကြမ်းကိုစွတ်တော်မှာကြေကြေပြင်းပြဆွေးနွေးမဲ့အစားပူပေါင်းကော်မတီကိုတာဝန်ပေးလိုက်တဲ့အပေါ်တက်မလို့ရာကုစလေတွေနဲ့ပြည်ခိုင်ကျိုးကုစလေတွေကကန့်ကွက်ခဲ့ကြတာပါအပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ
်ကျောင်းကိုမဲဆန္ဒနယ်ကပြည်ခိုင်ပြည်လွတ်တော်ကုစလေဦးသိန်းထွန်းအပါအဝင်လွတ်တော်ကုစလေ143ကတင်သွင်းထားတဲ့ဒုတိယကြိမ်ပြည်စင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကြမ်းကို55ဦးပါဝင်တဲ့ပြည်စင်ရေးပူပေါင်းကော်မတီမှာထည့်သွင်းဆွေးနွေးဖို့ထောက်ခံမဲ380နဲ့ကန့်ကွက်မဲ198မဲနဲ့ပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တာပါဥပဒေကြမ်းလေးလာစီစီပူပေါင်းကော်မတီရဲ့အစီရင်ခံစာမှာတော့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းနဲ့ဆက်လင်းပြီးပြည်စင်တဲ့လုပ်ငန်းစဉ်တွေရဲ့ကိုတပြိုင်တည်းတင်သွင်းလာတဲ့အခါတိကျဆောင်ရွက်ဖို့လုပ်ငန်းစဉ်တွေဖော်ပြထားတာမရှိတဲ့အတွက်လွှတ်တော်ရဲ့အဆုံးဖြတ်ကိုရယူဖို့ဖော်ပြထားပါတယ်ဒီပေါ်မှာအခြေခံပြီးလွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပေမဲ့တက်မတော်တာလွတ်တော်ကိုယ်စားလှယ်စုဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်မမောင်ကတော့လက်မခံနိုင်ကြောင်းပြောဆိုခဲ့ပါတယ
်။အခုရန်ကုန်ပြည်တော်ကဒီအစင်္ဂလာစတင်လာတာလည်းကျွန်တော်ဒီအစင်္ဂလာကအားလုံး63ဦးလွတ်တော်ကိုယ်စားလှယ်စုတို့ဝိုင်းဝန်းပြီးစည်စည်နဲ့မှရှင်းလင်းခဲ့တာ။ဒီပေါ်မှာလွတ်တော်ကကတရားအမြင်နဲ့ကတော့ဒီရှင်းလင်းခဲ့တဲ့ကမူတည်ပြီးတော့မှလွတ်တော်ကိုယ်စားလှယ်မူတည်ပြီးတော့စိုက်တင်နဲ့စင်္ဂလာဆုံးဖြတ်ပြီးတော့နောက်ခုပြောမယ်ဆိုရင်ကျွန်တော်တို့ဒီနေ့တို့ဒီနေ့ပုံမှန်နဲ့68နဲ့ပတ်သက်ဒီခုချိန်ဥပဒေစာသားကိုလုံးဝဥပဒေပေါ်ကောင်ကောင်လေးပါတော့လုံးဝဆွေးနွေးဆောင်ခြင်းမရှိသေးဘူးမရှိသေးဘူးဒါကြမ်းဆိုရင်ဥပဒေရဆိုရင်ဒီဥပဒေတို့ရှင်တဲ့ဥပဒေကိုပဲဆွေးနွေးဆောင်ပြီးတော့မှလိုအပ်တယ်လို့ပြင်ဆင်ချက်တက်ချင်းတောက်ကောင်ချောက်ကောင်ဒါလည်းလုံးဝဖြစ်အခုချိန်ဒီဥပဒေစာသားလုံးဝမဆွေးနွေးသေးဘူးအဲဒါတော့55ဦးရဲ့ထဲ့ဖို့ပဲတနည်းမို့ဒီနေ့လည်းထည့်ပြီးတော့မလိတ်တပါနဲ့အင်းကမျိုးစုံနဲ့ပြန်ရဲ့အဲဒီတစ်ကောင်ထည့်မယ်ဆိုတာမျိုးပဲပြန်ပြန်ပြီးတော့လာနေတာဖြစ်တယ်ရောပြီးပြန်ကြတော့ဘောတော်မတူတဲ့ပြဿနာတစ်ခုကိုတွေ့ပါတယ်လို့အပြင်းဆွဲပြီးတော့လုပ်တာဖြစ်တယ်။ဘာလို့လဲဒီလူတော်ဆိုင်ဟာဥရေတွေကိုလိုတလိုပေါ့။ဒါဒီကခုတက်လာတဲ့တွေကပေါင်းစီပြီးလုပ်ပါမယ်မှာလို့ဆိုဒီဟာလေးကဥရေမျိုးတွေကိုလိုတလိုဆွဲယူလုပ်နေဆိုလို့ရှိရင်ကျွန်တော်တို့ကဟိုပေါ့တရားဝင်စုမျိုးအားနေလာပြီးတော့ကျွန်တော်တို့ရဲ့ဒီလိုဆိုရင်အပြင်းကူးကြောင်းရင်းမှာတော့အပြင်းမပြောင်းချင်းချင်းအယုံကြည်မှုတွေပြင်းမဲ့လာပြီးတော့အဲ့ဒီလိုနဲ့အစစအကြမ်းလုပ်နေတယ်နော်။နောက်ရှိနေတယ်။နောက်နေမှုတွေဖြစ်ပေါ်လာတယ်
။ပြည်ခိုင်မျိုးပါတီပြောပွဲမဲဆန္ဒနဲ့လွတ်တော်မဲ့ဦးတောင်ကြီးကလည်းလွတ်တော်ရဲ့ဆုံးဖြတ်ချက်ကိုလက်မခံနိုင်ကြောင်းပြောဆိုခဲ့တာပါ
။ဒီဘက်နဲ့မြင်ရဆိုတာကဥရောပဒီညအစိုးရအရေးကြီးဆိုတင်သွင်းပြီးတော့55ဦးကော်မတီနဲ့ပြည်သူ့အခြေခံဥပဒေကျင့်စဉ်ရေးပူးပေါင်းကော်မတီဖွဲ့ပြီးတော့လုပ်နေတဲ့လုပ်ငန်းချက်တစ်ခု။နောက်တစ်ခုကအင်္ဂါတော့ကပြည်ထောင်စုလွတ်တော်ရဲ့အစီအရာကနှုံးဖြစ်တဲ့143ဦးသောကိုယ်တော်တွေကလက်မရေးထိုးပြီးတော့တိုင်းနာပြည်သူတွေတဲ့ပုံမှန်261တိုက်ပွဲခါဝေးကန်းငယ်တာညီငါ့ကိုပြင်ဆင်မှုအံကလေးတို့ကဥပဒေနဲ့ရင်တင်လိုက်တဲ့ပုံပဲအဒီမဲ့ခုရှိတာအဲ့တော့ဒီလိုငန်းကျင်တဲ့ပုံမှန်နိုင်ငံဆုံးဖြတ်ဖို့ဆင့်တာကဘယ်လုပ်ငန်းကျင်ကဥပဒေနဲ့ညီတယ်ဒီဥပဒေနဲ့ညီတဲ့လုပ်ငန်းကျင်ကခုလူတွေရဥပဒေနဲ့မညီတဲ့ညီတဲ့နှစ်ခုကိုမဲခွဲဆုံးဖြတ်တဲ့သဘောမျိုးဖြစ်ပါတော့သိပြီလို့မသိလို့အကယ်လို့မိုက်တောင်းတာကမ္ဘာ့ဘက်ကိုယ်စီလည်းမိုက်တောင်းတယ်။ဒီမဲခွဲဆုံးဖြတ်တဲ့ဆိုတာအများကြီးမှအမှန်တရားမရနိုင်ဘူး။အင်အားများပြီးတာကြီးဖြစ်သွားတယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်26တိရာကတော့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကတရရဲ့ရွေးချယ်သတ်မှတ်တာဖြစ်ပြီးအသက်35နှစ်ထက်ရေကောက်ကန်လွတ်တော်မှတ်တွေကိုသာရွေးချယ်ခံရမှာဖြစ်ပါတယ်။ဒါကိုပြင်ဆင်မှုအတွက်မူကြမ်းကိုကျန်းမာရေးပါတီကဦးဆောင်တင်သွင်းထားတာဖြစ်ပြီးဒီမူကြမ်းကိုပြည်အောင်စုလွတ်တော်မှဆွေးနွေးခွင့်တောင်းဆိုခဲ့တာဖြစ်ပြီးတော့လွတ်တော်အတွင်းမှဆွေးနွေးခွင့်မရဘူးဆိုရင်တော့လွတ်တော်မှတာဝန်ရှိဆုံးပုဂ္ဂိုလ်တွေကိုဖြုတ်ချဖို့တောင်းဆိုရတဲ့လှုပ်ဆောင်နိုင်တယ်လို့ဆိုပြီးတော့လည်းကျန်းမာရေးပါတီကသတိပေးပြောဆိုတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ။